ပထမတစ်ခုအနေနဲ့ကဒီမြန်မာနိုင်ငံကကလေးစစ်သားကိစ္စကိုကုလသမဂ္ဂနေပြီးတော့ကင်တွယ်ဆောင်ရွက်နေတာကဘလို့အနေထားရှိနေပြီလဲ။နော်ဘလို့များလှုပ်ဆောင်နေတယ်လို့သိထားပါတယ်ခင်ဗျ
။ဟုတ်ကဲ့။ခုမြန်မာနိုင်ငံကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့အဲကျွန်တော်တို့ရန်ကုန်မှာလေလာဆောင်ကြည့်ဖို့ဒီလေလာရေးအဖွဲ့တခုသူတို့ဖွဲ့စည်းထားတာပါရှိပါတယ်။အဲဒီမှာ UNICEF တို့ဒီကျွန်တော်တို့ ILO တို့အပြင်ဒီကုလသမဂ္ဂ agency ကပုံကိုယ်တွေလည်းပါပါတယ်။နော်ဒီအဓိကလှုပ်ဆောင်ချက်ကတော့ဒီနှစ်ပိုင်းပေါ့နော်။တစ်ပိုင်းကတော့ဒါဗမာနိုင်ငံဟာဒီကလေးအခွင့်အရေးဆိုင်ရာ convention ကိုစာချုပ်ချုပ်ထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့အဲဒါကလေးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့ကဝယ်ဆောင်ရှောက်ဖို့လိုအပ်တယ်။နော်အသက်18နှစ်အောက်ကလေးတွေကိုဒါဒီစစ်ထဲကိုအာရမဆွဲသွင်းတာတွေစစ်သားအဖြစ်စုဆောင်းတာတွေကိုဒါမလုပ်ရဘူးဆိုတော့ဒီပြည်သူလူထုကြားထဲမှာဒါပြင်ညာပေးတာပေါ့နော်ကလေးစစ်သားစုဆောင်ခဲ့မယ်ဆိုလို့ရှိရင်တိုင်ကြားတာတွေလည်းလုပ်နိုင်ပါတယ်နောက်တစ်ခုကဒီညတိုင်းဗမာပြည်နဲ့ပတ်သက်လို့အစီရင်ခံစာတွေထုတ်သလိုဒီကမ္ဘာလုံးနဲ့ပတ်သက်လို့အထုတ်တဲ့အစီရင်ခံစာတွေမှာလည်းဗမာနိုင်ငံအကြောင်းထည့်သွင်းပါတယ်ဆိုတော့အဲ့လိုအစီရင်ခံစာတွေထွက်ပြီးတဲ့နောက်ပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီမှာဒါကလေးစစ်သားပပျောက်ရေးနဲ့ပတ်သက်လို့ဒီ expert committee ရှိပါတယ်နိုင်ငံတွေတကူဆိုရင်မက္ကဆီကိုကနေပြီးတော့ဥက္ကဋ္ဌလုပ်တဲ့နိုင်ငံမှာဒီတွေးရှိချက်ဒီပုံမှာလေ့လာပြီးတော့ဒါတရားဝင်နာဖောက်ကိုအကြံဉာဏ်ပေးမှုတွေတောင်းဆိုမှုတွေဒါတွေလုပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီတနေ့လာနေ့မှာပြောဆိုလိုက်တာကတော့ဒီမြန်မာနိုင်ငံမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဆိုတော့ဒီလက်နက်ကင်တပုံအဖွဲ့အစည်းတွေနဲ့တွဲခွင့်ကိုမြန်မာအစိုးရကပေးမထားဘူးလို့ပြောပါတယ်အဲ့ဒါကိုတွဲခွင့်ကုလသမဂ္ဂကတောင်းတယ်လို့သိရပါတယ်ဘာကြောင့်မပေးဘူးလို့ထင်ပါတယ်နောက်တစ်ခုကတွဲခွင့်ရရင်ရောဘယ်လိုလှုပ်ဆောင်မှုမျိုးတွေရှိလာနိုင်ပါလဲ
နာဖာကအဓိကခွင့်မပြုတဲ့အဓိကအကြောင်းအရာကတော့ဒီ UN ကနေပြီးတော့ဒီတိုက်ခိုက်အဖွဲ့အစည်းတွေကတိမှတ်ပြုတဲ့သဘောတက်ရောက်သွားလိမ့်မှာကိုစိုးရိမ်နေဟာလို့ကျွန်တော်ထင်ပါတယ်ဒါကအတိမတ်ပြုခြင်းမပြုခြင်းနဲ့မဆိုင်ပါဘူးဆွေးနွေးပြစ်ခတ်မယ်ဆိုလို့ရှိရင်လည်းပဲသက်ဆိုင်ရာအဖွဲ့အစည်းတွေကနေပြီးတော့လက်နက်ကိုင်အဖွဲ့အစည်းတွေကကလေးစစ်သားပပျောက်ရေးနဲ့ပတ်သက်လို့ဘလို့မူရီချထားတယ်ဘလို့ညွှန်ကြားချက်တွေထုတ်ထားတယ်လက်တွေ့မှာဘလို့လုပ်တယ်ရှိပီးသားတက်တွေကကလေးစစ်သားတွေကိုဘလို့ပြန်ပြီးတော့နောက်လူအဖွဲ့အစည်းတွေမှာပြန်လည်နေရာချထားတယ်ဒီအချက်လက်တွေကိုစုံစမ်းသုတေသနလုပ်တဲ့အဆင့်ပဲရှိမှာပါ
ဟုတ်ကဲ့ဆိုတော့ဒီနောက်တစ်ခုအနေနဲ့မေးချင်တာကတော့ဒီလိုပါမြန်မာနိုင်ငံကစစ်အစိုးရစစ်တပ်ထဲမှာဒီကလေးစစ်သား9000လောက်ရှိနေတယ်ဆိုပြီးတော့ဒီကုလသမဂ္ဂနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကပြောထားတာရှိပါတယ်အဲ့တော့ဒီကလေးစစ်သားတွေအိမ်ပြန်ပို့တာတို့မိဘတွေကပြန်လို့ခြင်းတို့တောင်းတာတွေကိုယ်တင်းနေမှာမပြတ်ကြားနေရသလိုပဲထပ်ပြီးတော့ဖမ်းနေတယ်ကလေးစစ်သားပြစ်ထပ်ဆူဆောင်းနေတယ်ဆိုတာတွေလည်းကြားနေရပါတယ်အဲ့ဒီတို့အခြေအနေမှာပဲဒီမြန်မာနိုင်ငံကလူ့ခွင့်ချိုးဖောက်မှုတွေကနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အတွက်ဒီနိုင်ငံတကာခုံရုံးမှာရေးယူဖို့လှုပ်ရှားတာတွေလည်းရှိလာနေပါတယ်အဲ့တော့ဒီကလေးစစ်သားကိစ္စဟာနိုင်ငံတကာဥပဒေတွေနဲ့ဘယ်လိုဆက်ဆက်မှုရှိပါလဲ
ပထမတစ်ဆင့်အနေနဲ့ကတော့ဒါနာဖာကိုယ်တိုင်သဘောတူလက်မှတ်ရေးထိုးထားတဲ့ကလေးသူငယ်များခွင့်ရေးဆိုင်ရာစာချုပ်စာတမ်းကိုဒါချိုးဖောက်တာပဲနော်ဒုတိယတစ်ခုကတော့ဒါလူသားမျိုးနွယ်တရားလုံးကိုကျူးလွန်တဲ့ဒီ crime against humanity ပေါ့နော်ကျူးလွန်မှုဆေးရဆွေးမှုနော်အဲ့လိုတက်ရောက်ပါပဲဥပမာအဖြစ်ဆိုလို့ရှိရင်ဆူဒန်မှာဆိုလို့ရှိရင်ကုလသမဂ္ဂလူ့ရေးကောင်စီကနေပြီးတော့လွှဲအပ်တာမျိုးတွေလည်းရှိပါတယ်ဒါကြောင့်မလို့ဒီကလေးစစ်သားထူဆောင်မှုတွေဆက်ပြီးလုပ်နေမှာဆိုလို့ရှိရင်ဒါမျိုးသမီးတွေကိုအာရမအချင်းချမ်းမှုတွေအာရမအရွှေပြောင်းမှုတွေနော်တရားဥပဒေမဲ့တပ်ဖြတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေအားလုံးနဲ့တွဲပြီးတော့ဒါဟာနိုင်ငံတကာကနေပြီးတော့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးရှိကိုဖွဲ့ပြောင်းမှုဆိုတဲ့ကိစ္စကပို့ပြီးတော့တွန်းအားပေးတဲ့နိုင်ငံတွေများလာမှာပါ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးများတင်ပါတယ်